Ukraine နိုင်ငံကိုရောက်နေတဲ့ Poland သမ္မတ Andrew Duda ဟာတနင်္လာနေ့က Ukraine စစ်တော်မှာမင်းကွန်းပြောကြားခဲ့တာဖြစ်ပြီးသုံးလကြာနေပြီဖြစ်တဲ့ Russia ရဲ့ကျူးကျော်စစ်အဆုံးသတ်စေဖို့အတွက် Ukraine ကသူ့ရဲ့နေနေတချို့ကိုပြည့်ရဖို့အကြံပြုခြင်းကိုခါးစားတည်တည်ပဲငင်းပယ်လိုက်ပါတယ
် Yes sir The Europe was stuck in Russia pojawiały i pojawiają się także niepokojące głosy żądaniami żeby Ukraina
Ukraine နဲ့ Russia သမ္မတ Putin တောင်းဆိုတာတွေကိုပြေဖို့တင်တယ်လို့စိုးရိမ်ပြီးပြောနေကြတာလည်းရှိပါတယ်ကျွန်တော်ကတော့ရှင်းရှင်းပဲပြောပြရစီ Ukraine အနာဂတ်နဲ့ပတ်သက်ပြီးတော့ Ukraine တွေပဲဆုံးဖြတ်ခွင့်ရှိပါတယ်လို့ Poland သမ္မတကပြောသွားတာပါRussia က Ukraine ကို February 24မှာဝင်ရောက်ကျူးကျော်ခြင်းကစပြီး Ukraine စစ်တပ်မှပထမဆုံးမင်းကွန်းပြောကြားတဲ့နိုင်ငံခြားဆောင်ဆောင်ဖြစ်တဲ့ Poland သမ္မတဒူဇာကနိုင်ငံတကာအတိုင်းဝိုင်းနေတဲ့ Russia တပ်တွေ Ukraine ပိုင်းရဲ့ထက်ကနေလုံးဝထွက်သွားရမယ်လို့တောင်းဆိုနေတာဖြစ်ကြောင်းပြောကြားခဲ့တာပါ Ukraine ကသူ့ရဲ့ပိုင်းနဲ့1စင်တီမီတာလောက်ကိုပဲစီးပွားရေးကြောင့်ဖြစ်စေနိုင်ငံရေးရည်မှန်းချက်အတွက်ဖြစ်စေစည်းရေးလိုက်မယ်ဆိုရင်ဒါဟာ Ukraine နိုင်ငံအတွက်တည်းမကပဲအနောက်နိုင်ငံတွေအားလုံးကိုထိခိုက်စေမယ်လို့လည်းပြောပါတယ်ပိုလန်ဟာစစ်ကြောင်ထွက်ပြေးလာတဲ့ယူကရိန်းဒုက္ခသည်နှစ်တန်းကျော်ကိုလက်ခံထားတာပါပိုလန်သမ္မတကတော့ EU ဥရောပတပ်မကမှယူကရိန်းအဖွဲ့ဝင်ဖြစ်မလာမရှိသူလှုပ်ဆောင်တယ်လို့ပြောပါတယ်ယူကရိန်းလုံတံမှာပိုလန်သမ္မတမင်းကွန်းပြောနေချိန်မှာပဲယူကရိန်းအစီပိုင်းဒွန်ဘတ်စ်ဒေသမှာတိုက်ပွဲတွေကပြင်းထန်နေတာပါယူကရိန်းသမ္မတဗလိုဒီမီယာဇီလန်စကီကတော့ဒွန်ဘတ်စ်ဒေသအခြေအနေတိတ်ခက်ခဲနေကြောင်းဒါပေမဲ့ယူကရိန်းနိုင်ငံဟာသုံးလနီးပါးစစ်ရန်ခံပြီးရုရှားနဲ့ဆစ်ဆင်နေနိုင်တာသတင်းကောင်းတစ်ခုဖြစ်ကြောင်းပြောခဲ့ပါတယ်